မွန်ပြည်နယ်တံပြူစရမြို့နယ်အတွင်းမှာရှိတဲ့ကြိုင်နယ်ရေလည်ဖျားကိုဒေသခံတွေဖျားဖို့တွားနေစဉ်ရုတ်တရက်ရေကြီးပြီးတော့အနည်းဆုံး15ဦးသေဆုံးသွားတယ်လို့ဒေသရင်းပရဟိတကွန်ကြီးအသင်းကပြောပါတယ်ရေထဲမျောပါပြီးပျောက်ဆုံးနေသူတွေကိုတော့လိုက်လံရှာဖွေနေစေလို့ဆိုပါတယ်အခင်းဖြစ်စဉ်နဲ့ပတ်သက်လို့စေတနာရှင်လူမှုကွန်ကြီးအသင်းကကိုဝေရန်ဖြိုးက VOA ကိုအခုလိုရှင်းပြပါတယ
်ကျွန်တော်တို့ကအခုချိန်ကြီးတော့ဆက်ငန်းလောက်ပဲရှိတယ်ခင်ဗျအခုတော့ဟိုမှာရှာနေတော့ရှိတယ်ခင်ဗျရောက်ဆုံးကြီးဘလောက်လောက်ရှိလဲဆိုတော့ဒီမှာကအဲ့မှာအယောက်60လောက်ကတော့ရှိတယ်လို့ပြောတယ်ဒါပေမဲ့လက်ရှိမှာတော့ကျွန်တော်ကတော့အခုတော့ကျွန်တော်တို့ရှာနေရအောင်ပါခင်ဗျာဟောစီမောင်းတာတော့မဟုတ်ခင်ဗျာကျွန်တော်တို့လေပြောရမယ်ဆိုတော့ကျွန်တော်တို့ပူရဗျာဆရာတို့ပူကြတယ်ခေရကတော့သူတို့ကတော့ကဲ့ပြီးဗျာခေရကတော့အများကြီးပဲဒါပေမဲ့ဒီဆရာပူတဲ့သူတွေကဆရာကြီးကိုသွားဖို့ခေကြီးကူးကြတယ်ဗျာခေကတော့နေ့ကြီးမှောက်ဗျာခေကတော့နေ့တကြီးမှဆိုရင်သူကတော့15ရောက်အယောက်20လောက်ပဲဆက်တက်လို့ရတာလေဝတက်နေရင်းနဲ့ကွာအားလုံးကဒီမှာရေထဲအားလုံးနစ်ကြနစ်နေသွားတာအဲ့လိုအင်းမျိုးဖြစ်နေ
အခုလိုဖျားဖူးရာဒီမှာဒီရေအတက်ကျဖြစ်လေရှိပြီးရေကြချင်းပေါ်လာတဲ့နှလန်းတိုင်ဖျားဖူးတွေလမ်းလျှောက်သွားနေကြချင်းဒီရေရုတ်တရက်တက်လာခဲ့တာလို့လဲဒေသခံမြင့်တက်တီတွေကပြောပါတယ်တည်ဆုံသူတွေရဲ့အမျိုးသားအမျိုးသမီးအရွယ်ဆုံးပါဝင်ပြီးအများစုဟာဝေါ်မုတ်တမရေမှုတုံကြိုင်းစိတ်ကြီးမြဝတီနဲ့ရန်ကုန်တိုင်းလက်ကူမျိုးတို့ကပါဝင်ကြတယ်လို့ကိုကြီးကစေးအဖွဲ့တွေကသတင်းထုတ်ပြန်ပါတယ်တည်ဆုံးသူအရေးအတွက်နဲ့သူတို့ရဲ့နေရာလိပ်စာတွေကိုတော့ VOA ကတိကျအတည်ပြုလို့မရသေးပါဘူးအလားတူပဲဘယ်နှစ်ယောက်ပျောက်ဆုံးနေတယ်ဆိုတာကိုလည်းတိကျအတည်ပြုလို့မရသေးပါဘူးအရင်နှစ်တွေကလည်းရင်းနေရေလေဖျားဘူးသွားရင်ရင်းနှစ်ပြီးတည်ဆုံးမှုတွေရှိခဲ့ဘူးတယ်လို့လည်းဒေသခံတွေကပြောပါတယ်အခုလိုဖျားဘူးသူတွေရေထဲဖြတ်ကူးချိန်မှာပင်လေရေရုတ်တရက်မြင့်တက်လာခြင်းကြောင့်ဖျားဘူးသူ15ဦးမျောပါတည်ဆုံးပြီးတော့30ဦးပျောက်ဆုံးနေတဲ့အတွက်မြို့သားညီညွတ်ရေးအစိုးရကအထူးပင်စိတ်မကောင်းဖြစ်ရကြောင်းမိသားစုနဲ့အတူထပ်တူဝမ်းနည်းကြေကွဲရပါကြောင်းအန်ယူဂျီမြို့သားညီညွတ်ရေးအစိုးရယာယီသမရဒူဝါလက်ရှိလကလည်းအခင်းဖြစ်ပွားပြီးမကြခင်မှာပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ